ပြင်သစ်နဲ့ဂျာမနီနိုင်ငံသားရေးဝန်ကြီးတွေဒီကနေ့ဆီးရီးယားနိုင်ငံကိုသွားရောက်ပြီးတော့ဒီယာယီအစိုးရခေါင်းဆောင်အာမက်ဒ်အယ်ရှာရာနဲ့ဒီကနေ့ဒမတ်စကတ်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တမရဟန်ဘာရှာအယ်အာဆတ်အစိုးရပြုတ်ကျပြီးတဲ့နောက်မှာအနောက်နိုင်ငံတွေကအစ်မြင့်တာဝန်ရှိသူတွေပထမဆုံးဆီးရီးယားကိုသွားပြီးတော့ဂျာကာလာအစိုးရခေါင်းဆောင်လည်းဖြစ် HTS သဘုတ်အဖွဲ့ခေါင်းဆောင်လည်းဖြစ်သူနဲ့ပထမအဦးဆုံးတွေ့ဆုံမှုဖြစ်ပါတယ်။တမရအိန်ဒိုမာဒီအာမက်အယ်ရှာရာကိုပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်နိုဝဲဘာရော့နဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးအန်နလီနာဘေဘရော့တို့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဥရောပနဲ့ဆီးရီးယားကြားနိုင်ငံရေးစာမျက်နှာသစ်စားဖွဲ့မှုဖြစ်နိုင်တယ်ဆိုတာပြသတဲ့ခီးစဉ်ဖြစ်တယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပြင်သစ်နိုင်ငံသားရေးဝန်ကြီးကလည်းပြင်သစ်အနေနဲ့ဆီးရီးယားပြည်သူတွေနဲ့ဒေသရဲတည်ငြိမ်ရေးအတွက်ငြိမ်းချမ်းရေးနဲ့အများဆုံးအသွင်ကူးပြောင်းရေးဖြစ်ဖို့လိုလားတယ်လို့လူမှုကွန်ရက်ပေါ်မှာပြောကြားခဲ့ပါတယ်ရှင်။